Indonesia နိုင်ငံ Sulawesi ချမ်းမှာတောက်တန်တွေအငင်းငယ်နှုတ်ခတ်ချက်ပြီး Tsunami ရေလိုင်းတွေတန်ခိုင်းရတဲ့အတွက်တနင်္ဂနွေနေ့ညနေအထိဆိုရင်တေဆုံးသူအရေအတွက်832ယောက်ရှိတဲ့အကြောင်းအတည်ပြုနိုင်ပြီလို့ Indonesia အာဏာပိုင်တွေကပြောပါတယ်။အဲဒီမှာပြန်9.5 ငရင်းနဲ့အတူပေ20လောက်မြင့်တဲ့ Tsunami ဆိုင်းလုံးကြီးတွေဟာပါလူနဲ့ဒေါင်ဂလာမြို့တွေကိုဖုံးလွှမ်းသွားတာဖြစ်ပါတယ်။ Indonesia နိုင်ငံဟာ Tsunami ကြိုတင်3ပေးစနစ်အတွက်လှုပ်ဆောင်နေတာဖြစ်တဲ့ဒီသတင်းပတ်တယ်မှာပဲဒီစနစ်ကိုရပ်ဆိုင်းခဲ့ရတာဟာစီမံကိန်းအတွက်ရန်မုံငွေပြဿနာကြောင့်ဖြစ်မယ်လို့သုံးသပ်ကြပါတယ်။ Sulawesi ကျောင်းကပါလူမျိုးလေးမှာထိခဲ့တည်ဆုံးမှုအများဆုံးဖြစ်တဲ့ဒေတာရင်းဝေးလံခေါင်ပြနေရာမှာနေထိုင်သူထောင်ပေါင်းများစွာလည်းဒီတန်ခံရတာမို့ဒီနေရာတွေကယ်ဆယ်ရေးသမားတွေတောတင်မှာတည်ဆုံးသူအရေအတွက်ပိုများလာနိုင်တယ်လို့ပြောပါတယ်။ Indonesia သမားဂျိုကိုဝီဒိုတို့ကကျင်းင်းနေနေမှာပါလူမျိုးကိုတွားပြီးလက်ရှိမှာအလိုအဆုံရာကအပြည့်စည်ပုံတွေကကြီးမားတဲ့အပိုင်းစားတွေဖယ်ရှားဖို့စက်ကြရတယ်ဖြစ်ကြောင်းပြောပါတယ်။အဲရောင်းဆိုင်တွေမှာအစားအစာနဲ့ပစ္စည်းတွေလူယူနေတဲ့သူတွေတွေ့ရပြီးလုံခြုံရေးတော့ကောင်းကောင်းမထိန်နိုင်လေးပါဘူး။